ရုရှားနိုင်ငံမှာဖမ်းဆီးခံထားရတဲ့အစိုင်းဆိုးရဆန့်ကျင်သူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုတဲ့တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲတွေအတွင်းမှာလူပေါင်း2000လောက်ပါဝင်ဆန္ဒပြကြပါတယ်။အရင်ကအာဏာပိုင်တွေဆန္ဒပြခွင့်ပိတ်ပင်ထားခဲ့တဲ့မော်စကိုမြို့နယ်မှာခြေတက်ဆန္ဒပြခဲ့သူတွေကအားလုံးပြန်လွှတ်ပေးလို့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။အတိုက်ခံတဲ့တတိပုဂ္ဂလဆန္ဒပြသူ10ယောက်ထက်မနည်းကိုတာဝန်ရှိသူတွေကရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခွင့်မပြုတာကြောင့်ဂျူလိုင်လတုန်းကအကြီးကျယ်ဆန္ဒပြပွဲတွေဖြစ်ခဲ့စဉ်အမြောက်အမြားဖမ်းဆီးခံထားရတာပါအဲ့ဒီတုန်းကဆန္ဒပြသူ6000လောက်ထိရှိခဲ့ပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အုပ်ချုပ်မှုအပေါ်မကျေနပ်ဘူးဆိုတာကိုပြသခဲ့ကြပါတယ်ရဲတွေအကြမ်းဖက်ဖြိုခွင်းမှုမှာ2000ကျော်ဖမ်းဆီးခံခဲ့ရပြီးတော့အများစုပြန်လွတ်လာခဲ့ပေမဲ့12ယောက်ထက်မနည်းကိုအထီးရုံးဆိုင်ရာပုံမှန်တွေနဲ့တရားစွဲပြီးတော့တချို့ကိုထောင်ဒဏ်4နှစ်အထိချခဲ့ပါတယ်အမှုမစင်ရင်ရသေးသူတချို့လည်းဆက်လက်ဖမ်းဆီးခံထားရတယ်လို့တချို့ကနေအကျယ်ချုပ်ချခံထားရပါတယ်ပြည်သူအင်အားကိုရုံယုံကြည်ကြည်ပြသနိုင်ရင်ဖမ်းဆီးခံရသူတွေလွတ်မြောက်လာမှာဖြစ်တယ်လို့လူသိများတဲ့အတိုက်ခံကောင်းဆောင်အလက်ဆီနာဗယ်နီကတနင်္ဂနွေနေ့ကဆန္ဒပြလူအုပ်ကြီးကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ဇူလိုင်လတုန်းကဆန္ဒပြပွဲတွေဟာရုရှားမှာနှစ်ပေါင်းများစွာအတွင်းအကြီးအကျယ်ဆုံးအစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်အဲ့ဒီအချိန်ကိုဆက်ထိန်းထားဖို့တနင်္ဂနွေနေ့တုန်းကဆန္ဒပြသူပွဲစီစဉ်သူတွေကမျှော်လင့်နေကြပါတယ်။တနင်္ဂနွေနေ့တုန်းကဆန္ဒပြပွဲကိုတော့မော်စကိုမြို့တော်ဝန်ယုံကခွင့်ပြုခဲ့တာဖြစ်ပါတယ်ဒီဆန္ဒပြပွဲတွေအတွင်းဖမ်းဆီးခံရသူရှိတယ်ဆိုတဲ့သတင်းတော့မကြားရသေးပါဘူး